အခုဒီချွေတွင်းကတက်ဆိုင်ရရဲတပ်ဖွဲ့တွေကပိတ်လိုက်တယ်ဆိုတာကဘယ်မြို့နယ်ရဲစခန်းကနေပြီးတော့လာရောက်ပိတ်တာလဲဘယ်အချိန်တွေကပိတ်ထားတာလဲဆိုတာလေးသိပြတယ်ခင်ဗျာ
ပိတ်တာတော့တပ်သူကတရားစွဲတယ်ဆိုတာကတော့ကျွန်တော်တို့လွန်ခဲ့တဲ့တစ်ပတ်လောက်ကတော့စာရင်းမှာပါတယ်သို့တော့သူတို့ကဒါဝတန်ချက်ဆက်နဲ့អော်ပြီးတော့ဟိပ်ပြီးတော့တတိမပေးဘူးဗျလာလောက်တာကတော့ပြင်းဦးနဲ့ခရိုင်ကခရိုင်ရဲမှုနောက်ပြီးတော့မြို့နယ်၅မြို့တွေကရဲတပ်ဖွဲ့ဝင်ပြီးပေါ့ရဲရတော့မနေ့ကတော့200ကျော်ကျော်လောက်တော့ရှိမယ်လို့ပြောတယ်ဗျ28ရက်နေ့တွေကဖြစ်တာ2နာရီမှပိတ်လိုက်တာစင်ကူးမြို့နယ်ဟောက်ပင်အိုးစုကံတော်ကြီးကလောက်ွက်အမှတ်30အနီးပလက်ွက်အင်းမိုင်ရှင်ကမခိုင်ခေါ်တသားသားခိုးကလေး9နှစ်လောက်ကလေးလောက်ခဲ့တာလေဒီအင်းကဒီမျိုးနဲ့တက်တူတောင်းလိုက်အင်ဂျင်နီယာတွေရောတောင်းလိုက်ရောအကုန်သိရလေအဲ့တော့ကရေးမယူခဲ့ဘူးလေဒီ9နှစ်လုံးအခုကြမှာသူကရေးယူရဲဆိုတော့ပြီးတော့အဲ့တသားသားခေါ်မခိုင်ကဒီအင်းကတက်လာတဲ့ဂျုံတဲ့ကိုသူက9000နဲ့လုံသားတွေစီကဝယ်တယ်လုံသား1000လောက်ကိုလုပ်ငန်းပေးထားတယ
်ဒီအတွင်းကိုတက်ဆိုင်ရာအာဏာပိုင်တွေကရေးယူရဲဆိုတာကဘလို့အကြောင်းပြချက်မျိုးနဲ့ရေးယူတာမျိုးရှိပါလဲဗျ
ခုသူတို့အကြောင်းပြချက်ကတော့ဒါကလေလံဆွဲထားတာဟိုကုန်ပြီးမရှိဘူးပေါ့လက်လက်နေရနိုင်ငံတော်ပိုင်နေရပေါ့ဗျာသူပေါ်တာဒေသခံတွေပေါ့ဒီလေလံတွေကဒီဟာခုမှပြဿနာပေါ်တာလေတခြားလုံး၄-၅နှစ်စားလို့ဗျာပေတောင်1500 2000ရှိနေပြီပေါ့အဲ့တော့သူတို့ချင်းမှာပြဿနာရှိတယ်ဗျာ
ခုတွင်းပိုင်ရှင်တွေကိုရောအာဏာပိုင်တွေကဘာများအရေးယူဆောင်ရွက်ထားမျိုးရှိပါလဲဗျာ
အတိအကျမသိသေးဘူးဗျာဖမ်းလာစီးရတွေကတော့တော်တော်ရှိတယ်ဗျာခုတော့ကျွန်တော်ထင်တယ်15000တော့ရှိပြီထင်တယ်တပတ်ကလည်းခုဒီမှာမတွေ့ဘူးခင်ဗျာသူတို့ရဲ့အိမ်သွားတော်လေးပဲခုကျွန်တော်တို့မတွေ့ရသေးဘူ
းတွင်းထဲမှာပိတ်မိနေတဲ့ချွေတွင်းလုံသားပေါင်းစုစုပေါင်းဆိုလို့ရှိရင်ဘလောက်လောက်များရှိနေပါပြီလဲဗျာ
100နီးနီးလောက်ရှိတယ်လို့ပြောတယ်အောက်ကတက်လာတဲ့26ယောက်ကပြောတယ်အောက်မှာတွင်းထဲမှာပိတ်မိနေတယ်လို့100မရှိတယ်လို့ကျွန်တော်ကလာပြောလို့အဲ့26ယောက်ကတော့အပေါ်ရောက်လာပြီ
အဲ့တော့တွင်းထဲမှာပိတ်မိနေတဲ့နောက်ထပ်လူပေါင်း100ကျော်အတွက်ကိုသူတို့ပြန်တက်လာဖို့အတွက်ကိုသူတို့အသက်ရှင်ရေးအတွက်ကိုဘယ်လိုများစီစဉ်ထားပါပြီလဲဗျ
ကျွန်တော်တို့ကတော့အဲ့ဒီလောက်နစ်တဲ့ဒါကုံကြီးရနေပြီးတော့ဖြုတ်သွားတော့လေ
ဟုတ်ကဲ့
ကျွန်တော်တို့ကအဲ့ဒီမှာအဆောက်တွေတော့ထားတယ်ပေါ့ဗျာကျွန်တော်တို့ဒီကလေးတွေတက်လာနိုင်မလာနိုင်ပေါ့ကျွန်တော်တို့ကလည်းအဲ့ထဲကိုမဆင်းရဘူးဗျာသူတို့တက်လာတဲ့အချိန်ရှိတော့ကျွန်တော်တို့ကစောင့်မယ်စောင့်ပြီးသတင်းပို့ပြီးအောက်မှာဘယ်လောက်ရှိတယ်ကျွန်တော်တို့ကတော့အမှန်ဒါလုံးမယ်ဆိုရင်အာလာပိုင်ကဒီဟာမလုတ်ခင်ကို2ရက်တန်ပြီး3ရက်တန်ပြီးကြိုပြီးတော့အတန်ချက်ဆက်နဲ့ဩမဆင်းပါနဲ့ဒီလိုလုတ်မယ်ဆိုတာကိုပြောပြီးမှလုတ်တင်နေဗျာအင်းနေရပါလို့အပြေလွှတ်ခုပြည့်ခုတက်လို့ရလေအင်းနေမဟုတ်ဘူးဗျာအင်းမိုင်ရှင်ကလည်းဗျာခုမရှိဘူးဗျာအင်းမိုင်ရှင်ရဲ့အိမ်ကလည်း28ရက်နေ့ဝင်စီးလိုက်တာဆိုတော့ရုံးရင်ဆန်ကတ်တွေဖြစ်ပြီးတော့တော်တော်များများပါပဲရဲနေကျွန်တော်တို့အဲ့ဒီမှာလှုပ်လှုပ်နေတဲ့ရွှေလုံသားပြိပခတ်ဖြစ်ကြတယ်ပေါ့ဗျာအဲ့ဒီမှာတချို့လည်းထွက်ပြေးကုန်ကြတယ်တချို့လည်းအဲ့ဒီအိမ်ကနေပြီးတော့၄၅၆လဆုတ်သွားတဲ့ဂျုံတွေကိုလည်းတည်တဲ့လူကတည်သွားကြတယ်ဟိုတောင်ရှိတဲ့လူကလည်းတည်သွားတယ
်တွင်းထဲမှာပိတ်မိနေတဲ့သူတွေအတွက်ကိုဒီအာဏာပိုင်တွေကဘလို့ဆက်ပြီးတော့လှုပ်ဆောင်ပေးမလဲဥရောအနေနဲ့ရောညှိနှိုင်းမှုများရတယ်လို့ပြောကြဗျာ
ကျွန်တော်တို့ကညှိနှိုင်းမှုရပြောတာဗျာသူတို့ကစကားကိုပြောမခံဘူးကျွန်တော်တို့တခုတော့ရှိတယ်မြို့နယ်မှုကတော့ပြောခဲ့တယ်ဒီအပေါက်နှစ်ပေါက်ကိုမပိတ်နဲ့ပေါ့လေတကယ်တော့အောက်မှာလေတွေပြတ်မယ်ရေတွေကတက်လာပြီးနစ်သေးပုံနဲ့ဆိုရင်တော့အာအန်နေကြီးတာပေါ့ဗျာအောက်ကဟာကိုတို့ဝတ်တထဲကိုတခုနဲ့ဆင်းကြတာပဲကျွန်တော်တို့ဒီထဲမှာခရိုင်တပ်ဖွဲ့မှုပါလေဗျာမြို့နယ်အုပ်ချုပ်ရေးမှုပါလေဗျာမြို့နယ်ရဲတပ်ဖွဲ့မှုပါလေဗျာဒါမဲ့ကျွန်တော်တို့ကသွားတွေ့လို့ရစူးစမ်းကြည့်တယ်ဗျာသူတို့ကလုံးဝစကားမပြောဘူးအဲ့တော့ကျွန်တော်တို့ကဘာမှလုပ်လို့မဖြစ်ဘူးလေကျွန်တော်တို့ကတောင်းပန်နေတာကဒီအရာတွေကိုမောင်းပြီးတော့ဒီအပေါ်ကလူတွေစီးပြီးနဲ့ကန်နေအကုန်လုံးអော်ပြည့်ပြီးတော့မတက်ပြီးဆိုမှကျွန်တော်တို့ကဓာတ်တွေကိုပိတ်သိမ်းနေရရှိတာပိတ်သိမ်းပေါ့ဗျာဒါမဲ့ဒီအုတ်ချုပ်ရေးအာဏာပိုင်တွေကကျွန်တော်တို့နဲ့ဆွေးနွေးနိုင်တဲ့အနေအထားမရှိတဲ့အခါကျတော့ကျွန်တော်တို့ကဘာမှလုပ်လို့မရဘူးဗျာအင်းနေဆိုတာလေကျွန်တော်တို့ကိုယ်ကကျွမ်းကျင်တာမဟုတ်ဘူးဗျာ
ဒါဆိုတက်လာတဲ့လူ26ယောက်ကလည်းခုလောလောဆယ်မှာသူတို့ဘယ်လိုပုံစံမျိုးရှိပါလဲဗျာ
နှစ်ယောက်ကတော့လက်ထိတ်ခတ်ထားတယ်ဗျာသူတို့ကပြောလာဓာတ်တွေ့လို့ပေါ့သူတို့အိတ်သေးကကြံတဲ့လူတွေကတော့ကျွန်တော်တို့ရှေ့မှာပြုတ်ပေးလိုက်တယ်ဗျာ
ကြံတဲ့ပိတ်မိနေတဲ့သူတွေကိုတက်လာဖို့အတွက်ကိုသူတို့တွေပြောတာဆိုတာမျိုးရောမရှိဘူးလား
ကျွန်တော်တို့မျိုးနယ်ရဲမှုကတော့ပြောတယ်ဒီဘက်ကအပေါက်နှစ်ပေါက်ကိုတော့မပိတ်နဲ့တော့သူတို့တက်လာနိုင်ရင်တက်လာအောင်ဆိုအဲ့လိုတော့ပြောထားတာရှိတယ်ဗျာအပေါ်ကတော့ဘာအကူအညီပေးတာမှခုတော့မရှိသေးဘူးဗျာ
ဒါဆိုရင်တက်မလာသေးတဲ့လူသားတွေကဘာကြောင့်များသူတို့တက်မလာကြသေးရလဲဗျာ
အဓိကတော့အဲ့တက်လာရင်ဖန်ခံမှကြောက်လို့ဗျာ
ဟုတ်ကဲ့ဦးခင်ဗျာကျေးဇူးပါ